ဆီးရီးယားနိုင်ငံဟုန်းစ်မြို့တဝိုက်မှာအစိုးရစစ်တပ်ကတန်ကြပ်ကကားတွေနေရာယူထားတာကြောင့်ထိုးစစ်ဆင်တိုက်ခိုက်မှုအစ်စ်တွေလုပ်လိုက်မယ်ဆိုပြီးတော့စိုးရင်ကြောက်လန့်မှုတွေပိုတိုးလာနေတဲ့အချိန်မှာနိုင်ငံတကာကြက်ချင်ဤအဖွဲ့ဖြစ်တဲ့ ICRC ကလူသားချင်းစာနာတဲ့အပြစ်ခတ်ရက်စဲဖို့ဂျာဝင်ကြိုးပမ်းဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ဂျနီဗာမှာအခြေစိုက်တဲ့ ICRC အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးကစီးရီးယားအစိုးရနဲ့အတိုက်ခံအဖွဲ့တွေကြားအပြစ်ခတ်ရက်စဲဖို့အတွက်မကြခင်ကစတင်ပြီးတော့ညှိနှိုင်းပြောဆိုနေတယ်လို့ပြောလိုက်ပါတယ်။ ICRC အနေနဲ့လူသားချင်းကူညီတဲ့အထောက်ပံ့တွေပေးဖို့အတွက်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုလည်းညှိနှိုင်းဆွေးနွေးနေတဲ့အကြောင်းပြောခွင့်ရသူအမျိုးသမီးကာလာဟက်ဒစ်ကပြောပါတယ်။ ICRC အဖွဲ့ဟာစီးရီးယားနိုင်ငံအတွင်းမှာရောက်ရှိနေတဲ့တခုတည်းသောနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်။စီးရီးယားအစိုးရကတင်ကားတွေနဲ့အင်အားအစ်တွေ Homes မြို့ကိုပို့လွှတ်နေတဲ့အချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာပါ။ကလေးငယ်တွေနဲ့အမျိုးသမီးတွေကိုလည်းမြို့လေကနေပြီးတော့ထွက်ပြေးတင်းရှောင်ကြဖို့နှိုးဆော်နေပါတယ်။